မင်္ဂလာပါရှင်အင်တာနက်ချန်နယ်ရဲ့ပြည်တွင်းပြည်ပနည်းပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းအတန်းတွင်းအစီအစဉ်ကနေကြိုဆိုလိုက်ပါတယ်တင်ဆက်ပေးသွားမယ့်သတင်းတွေကတော့ Android ထုတ်ကုန်တွေအတွက် Hbox Remote Play ကိုဖြန့်ချိတဲ့ဆိုတဲ့သတင်း Prudential မြန်မာနဲ့ဘန်းလိုက်စေယုံတို့ပူးပေါင်းပြီးတော့ AI နည်းပညာသုံး Application ဖြင့်ကျန်းမာရေးစောင့်ရှောက်မှုများပေးရမယ်ဆိုတဲ့သတင်း WeChat ကိုပိတ်ပင်မဲ့အစီအစဉ်မအောင်မြင်ဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်ရှင်ပထမဆုံးသတင်းတစ်ပုဒ်အနေနဲ့ Android ထုတ်ကုန်တွေအတွက် Hbox Remote Play ကိုဖြန့်ချိဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ် Microsoft ဟာ Android Hbox App အသစ်တစ်မျိုးကိုထုတ်လုပ်လိုက်ပါတယ်အဲ့ဒီ App ကို Hbox One Series A/S ပိုင်ဆိုင်သူတွေကဖုန်းဒါမှမဟုတ် Tablet နဲ့ဂိမ်းဆက်ကဂိမ်းတွေကိုကစားနိုင်ပါတယ် Xcloud မတူတာကဂိမ်းဆက်ပေါ်မှာ download လုပ်ထားတဲ့ဂိမ်းတွေကိုကစားနိုင်တာပဲဖြစ်ပါတယ်သုံးဆွဲသူက Hbox Game Pass မလိုဘဲနဲ့အခမဲ့ကစားနိုင်ပါတယ် Sony ကလည်း PS3 နဲ့ PS4 အတွက်အလားတူပုံစံမျိုး Remote Play App ကိုထုတ်လုပ်ထားပါတယ် Hbox App ဟာ Hbox One နဲ့ Hbox Series A/S Dashboard ပေါ်က UI နဲ့ဆင်ပါတယ် Hbox ကြိုးမဲ့ခလုတ်က Share ခလုတ်နဲ့လည်းအသုံးပြုနိုင်အောင် Update လုပ်ထားပါတယ် Hbox Series H ဒါမှမဟုတ် Series S ဂိမ်းဆက်ထွက်လာတဲ့အခါအလွယ်တကူ Setup လုပ်ပြီးတော့အသုံးပြုနိုင်ပါမယ်ဆက်လက်ပြီး Prudential မြန်မာနဲ့ဘန်းလိုက်စေယုံတို့ပူးပေါင်းပြီး AI နည်းပညာသုံး Application ဖြင့်ကျန်းမာရေးစောင့်ရှောက်မှုများပေးရမယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်အသက်အမကန်လုပ်ငန်းဖြစ်တဲ့ Prudential Corporation Asia လက်အောက်ရှိအပိုင်လုပ်ငန်းခွဲဖြစ်သော Prudential မြန်မာနဲ့ဘန်းလိုက်စေယုံတို့အနေနဲ့မြန်မာနိုင်ငံရဲ့ကျန်းမာရေးစောင့်ရှောက်မှုနဲ့အာမခံလုပ်ငန်းနယ်ပယ်မှာအသက်အာမခံနဲ့ကျန်းမာရေးအာမခံတွေဖြန့်ဖြူးပေးအပ်ခြင်းနည်းပညာအရပူးပေါင်းဆောင်ရွက်ခြင်းဆေးဘက်ဆိုင်ရာအသိမှတ်ဖြူလက်မှတ်ရဆရာဝန်တွေနဲ့24နာရီ9ရက်ပတ်လုံးအွန်လိုင်းကနေတဆင့်ဆွေးနွေးနိုင်ခြင်းထားတဲ့နေရာဒေတာတွေမှာလူမှုအခြေပြုအစီအစဉ်များပြုလုပ်ခြင်းစသဖြင့်ဘက်ဆောင်ကဏ္ဍဆောင်ကနေပူပေါင်းလှုပ်ဆောင်ရန်ရည်ရွယ်ပြီးတော့တီးတက်မိဖက်အဖြစ်လက်မှတ်ရေးထိုးခဲ့တယ်လို့သိရပါတယ်။ Prudential မြန်မာရဲ့လူသားမှတ်ဉာဏ်တူ AI နည်းပညာသုံး Best Mobile Application ကိုအသုံးပြုပြီးတော့ကျန်းမာရေးဆိုင်ရာဝန်ဆောင်မှုတွေကိုလူတိုင်းအချိန်မရွေးနေရာမရွေးကလစ်တစ်ချက်နှိမ့်ယုံနဲ့ရယူနိုင်မှာဖြစ်ကြောင်း2019ခုနှစ်ဩဂတ်စ်လကမလေးရှားနိုင်ငံမှာ Best Application စတင်မိတ်ဆက်ခဲ့ခြင်းကနေစပြီးတော့အာရှဒေတာတလွားရှိဒေးကွက်17ခုမှာဒေါင်းလော့ရယူမှုပေါင်း800000ကျော်ရှိခဲ့ကြောင်းပူးပေါင်းဆောင်ရွက်ရေးလုပ်ငန်းအစီအစဉ်တွေရဲ့ဒစိတ်ဒေတာအဖြစ် Best Application နဲ့ Bandline စေယုံရဲ့လှုပ်ဆောင်ချက်စနစ်တွေကိုပေါင်းစည်းထည့်သွင်းသွားမှာဖြစ်ပြီးတော့အသုံးပြုသူတွေအနေနဲ့စေကူတမှုခံယူရန်ရချင်းရယူခြင်း online ကနေတဆင့်ဆရာဝန်တွေနဲ့ဆွေးနွေးတိုင်ပင်နိုင်ခြင်းတို့အပါအဝင်အခြားသောအစိမ့်မြင့်ဝန်ဆောင်မှုတွေကိုရယူနိုင်မှာဖြစ်တယ်လို့လည်းသိရပါတယ်ပူးပေါင်းဆောင်ရွက်မှုများစတင်တဲ့အထိတ်အမှတ်ဖြင့်ကျန်းမာရေးစောင့်ရှောက်မှုလိုအပ်နေသူတွေအတွက် Best Application ကနေတဆင့် online ကျန်းမာရေးတိုင်ပင်ဆွေးနွေးခြင်းဝန်ဆောင်မှုကိုအခမဲ့ထောက်ပံ့ပေးအပ်မယ်လူမှုအကျိုးပြုအစီအစဉ်တစ်ခုကိုလည်းစတင်မိတ်ဆက်သွားမှာဖြစ်တယ်လို့စတင်မလာ29ရက်မှာကြာရောက်မယ်။ကမ္ဘာနှလုံးကျန်းမာရေးနေ့ကိုဂုဏ်ပြုတဲ့အနေနဲ့ Prudential မြန်မာနဲ့ဘန်းလိုက်စေယုံကြီးကိုအတူတကွပူးပေါင်းပြီးတော့ကျန်းမာကြံ့ခိုင်ရေးဆိုင်ရာ online အခမ်းအနားတစ်ခုကိုကြီးမှုကျင်းပမှာဖြစ်တယ်လို့လည်းသိရပါဗျ။နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့ WeChat ကိုပိတ်ပင်မဲ့အစီအစဉ်မအောင်မြင်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ American အစိုးရကတရုတ် Messenger နဲ့ငွေပေးချေမှု App WeChat ကိုပိတ်ပင်ဖို့စ조사မှုကိုတရားသူကြီးကတားဆီးလိုက်ပါတယ်။ American အောက်ရုံးတရားသူကြီး Laura Villa ကWeChat ပိတ်ပင်မှုဟာ American အခြေခံဥပဒေရဲ့ပထမဆုံးပြင်ဆင်ချက်လွတ်လပ်စွာပြောဆိုခွင့်အာမခံမှုအပေါ်မေးခွန်းထုတ်ခဲ့ပါတယ်။တနင်္ဂနွေနေ့က American ကုန်သွယ်ရေးဌာနက WeChat ကို US App Store တွေကပိတ်ပင်မဲ့ကိစ္စအပေါ်ပြောခဲ့ပါတယ်။ WeChat ဟာနိုင်ငံတော်လုံခြုံရေးကိုချိမ့်ချောက်နေတယ်လို့ Trump အစိုးရကပြောခဲ့ပါတယ်။အချက်အလက်တွေကိုတရုတ်အစိုးရစီပေးပို့နိုင်တယ်လို့လည်းပြောထားပါတယ်။ WeChat နဲ့တရုတ်ကတော့ဆွတ်ဆွဲချက်တွေကိုညှင်းဆုပ်ထားပါတယ်။ WeChat ပိုင်ဆိုင်တဲ့ Tencent ကတော့ American မှာပိတ်ပင်ခံရမဲ့ကိစ္စကကံမကောင်းအကြောင်းမလားမှုတရက်လို့ပြောထားခဲ့ပူပါတယ် American WeChat သုံးဆွဲသူအဖွဲ့တစ်ခုကနိုင်ငံအတွင် WeChat ပိတ်ပင်မဲ့သမ္မတ Donald Trump ရဲ့နိုင်ငံတော်အမိတ်စာကိုစိန်ခေါ်ဖို့တရားစွဲဆိုခဲ့ပါတယ်သမ္မတနိုင်ငံတော်အမိတ်စာတားဆီးမှုကစိတ်ပျက်စရာကောင်းပြီးတော့နိုင်ငံတော်လုံခြုံရေးချိန်ချောက်မှုဖြစ်ရှင်းမဲ့နီလန်ရဲ့သမ္မတစိတ်ပိုင်းဖြတ်မှုကိုဖယ်ရှားနိုင်တယ်လို့ပြောထားပါတယ်အခုတင်ဆက်ပေးသွားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့နည်းပညာသတင်းတွေကို Internet Channel ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အကားသားဝင်ကြီးဌာနရဲ့လက်ညှိုးမှုတွေနဲ့အညီလိုင်းနာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်ကျွန်မကတော့ဝီမြင့်မှုပါ